ဤဘိုလာယောဂါဘုတ်ကူးဆက်ပြန့်ပွားနေတဲ့နိုင်ဂျီးရီးယားနိုင်ငံမှာတမနာကအမျိုးသားအရေးပေါ်ကြီးညာချက်ထုတ်ပြန်လိုက်ပါတယ်။ဒီတော့အတွင်း WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကလည်းဤဘိုလာယောဂါဟာနိုင်ငံတကာကျန်းမာရေးဆိုင်ရာကာယယောဂါဖြစ်ကြောင်းကြေညာလိုက်ပါတယ်။နိုင်ဂျီးရီးယားနိုင်ငံရဲ့စီးပွားရေးအချက်အချာမျိုးဖြစ်တဲ့လေဂို့စ်မှာဤဘိုလာယောဂါနဲ့သေဆုံးသူလူ2ဦးရှိခဲ့ပြီးတဲ့နောက်ယောဂါပြန့်ပွားမှုကထိန်းချုပ်နိုင်မှုအတွက်ဒေါ်လာ12တန်းသုံးဆွဲဖို့တမနာဂိုလက်ဂျိုနာသန်ကတောက်ကြနေမှာအတည်ပြုပေးလိုက်တာဖြစ်ပါတယ်။ယောဂါကူးဆက်ပြန့်ပွားမှုကဟန်တာနိုင်အောင်ရည်ရွယ်လှုပ်ဆောင်တဲ့အနေနဲ့စာတင်ကြောင်းအနေနဲ့အကြောင်းပြရက်ကိုတိုးပြီးသတ်မှတ်ဖို့နဲ့ဘာသာရေးနဲ့နိုင်ငံရေးအဖွဲ့အစည်းတွေအနေနဲ့လည်းလူအများပြားစုဝေးခြင်းမလုပ်ကြဖို့တမရဂျိုနာသန်ကတိုက်တွန်းလိုက်ပါတယ်။နောက်အာဖရိကတိုက်မှာဖြစ်ပွားနေတဲ့အီဘိုလာကပ်ရောဂါကြောင့်သေဆုံးသူအရေအတွက်ဟာထပ်တိုးလာကြောင်း WHO ကတောက်ကြနေမှာအစီရင်ခံစာထုတ်ပြန်ပါတယ်။အခုချိန်ထိသေဆုံးသူအရေအတွက်962ဦးရှိသွားပြီးယောဂါဘိုးကူးဆက်နေသူအရေအတွက်ဟာလည်း1989ဦးရှိတယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်။အီဘိုလာယောဂါဘိုးကူးဆက်ပြန့်ပွားမှုဟာနိုင်ငံတကာကျန်းမာရေးဆိုင်ရာအရေးပေါ်အခြေအနေဖြစ်ပြီးယောဂါပိုးဆက်လက်ပြန့်ပွားခြင်းကဟန်တားနိုင်အောင်အထူးအာသွန်ခွန်ဆက်လှုပ်ဆောင်ကြဖို့လိုအပ်မယ်လို့ WHO ကပြောပါတယ်။ Ebola ယောဂါကစိုက်နေတဲ့အနောက်အာဖရိကနိုင်ငံတွေအနေနဲ့အခုလောက်ကြီးမားရှုပ်ထွေးတဲ့ပြဿနာကိုသူတို့ဟန်သူတို့ကိုက်တွယ်ဖြေရှင်းနိုင်စွာမရှိတဲ့အတွက်နိုင်ငံတကာရဲ့အကူအညီတွေအများပြားလိုအပ်ကြောင်း WHO အကြီးအကဲဒေါက်တာမာဂရက်ချန်းကပြောပါတယ်။